နှစ်နိုင်ငံနယ်ဆက်နယ်နိမိတ်မြင်းကြားမှာခိုလုံနေကြတဲ့ဒုက္ခသည်တွေထွက်သွားဖို့မြန်မာအစိုးရဘက်ကဖိအားပေးလာတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခသည်စခန်းတွေစီကိုထွက်ပြေးလာကြရတယ်လို့ကုတုပလောင်နဲ့ဘာလူခါလီစခန်းကဒုက္ခသည်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းရှောင်သွားကြတဲ့ဒုက္ခသည်တွေပြန်လာရင်ကြိုးစိုးလက်ခံနေရချထားပြဖို့အဆင်သင့်ဖြစ်နေပြီလို့မြန်မာအစိုးရကဆိုနေပေမဲ့လက်တလောဖမ်းဆီးမှုတွေရှိနေတဲ့အပေါ်စိုးရိမ်နေကြရလို့နေရရင်းကိုပြန်ဖို့ကလည်းမဖြစ်နိုင်သေးဘူးလို့ဒုက္ခသည်တွေကပြောဆိုနေတာပါအသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပါမယ်
ဟုတ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မှာမြန်မာဘက်ကလုံခြုံရေးတပ်အင်အားတွေတိုးချလာတဲ့အနေအထားပေါ်တပ်တွေပြန်ရုပ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတောင်းဆိုနေခြင်းဖြစ်ပါတယ်အခုလိုနယ်မြေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာပဲနှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်းကြားထဲမှာခိုလုံနေထိုင်နေတဲ့ဒုက္ခသည်တွေထွက်သွားဖို့မြန်မာဘက်ခြံကဖိအားပေးနှင်ထုတ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်နယ်စပ်မှာတပ်အင်အားတွေတိုးချလာတဲ့အပြင်အခုလိုဖိအားပေးနှင်ထုတ်လာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကဒုက္ခစခန်းလေးစီကိုမွတ်စလင်ဒုက္ခသည်တော်တော်များများထွက်ပြေးခိုလုံလာနေကြတယ်လို့ကုတုပလောင်ဒုက္ခသည်စခန်းလေးဦးမောင်မောင်ကအခြေအနေကိုပြောပြပါတယ
်မနေ့ကကျောင်းသားတွေခွဲလောက်မှလည်း0 line ပေါ့0 line မှာမနေ့ညနေပိုင်းကျောင်းသားတွေခွဲလောက်မှအဲ့ဒီမြန်မာစစ်သားနဲ့ညဆောင်ပေါ့သူတို့လာပြီးတော့အဲ့ဒီ second day ကိုဝန်ပချိုးစားနေတယ်လေသူတို့ချင်းကြောပြီးတော့ပေါ့အဲ့ဒီနောက်ပိုင်းမှာဒီအဲ့ဒီ second မှာရှိတဲ့လူတွေကသူတို့ဟွေးပြီးတော့သူတို့လူကြီးစိန်ကြီးဖိတ်ဖောက်ခဲ့တယ်လို့သိရတယ်ကျွန်တော်ကလောလောဆယ်အဲ့ဒီမှာ0 line မှာရှိလူရီယာလောလောဆယ်သူရဲ့အဒီယာနီလူရီယာလောလောဆယ်နေနေရောက်ပြီးတော့သူဒီဖတ်ကုတုပါလွန်စကန်နေဘာလူခလေးတော့ကတိစကန်တခြားစကန်နေမှာကုလူနေရတီးရတယ်အခုဒီအဒီနေရမှာတခြားလူတွေခြံခဲ့တယ်လေတီးရတယ်အဒီမှာအခုတိအဒီမြန်မာပါကစစ်သားတွေအာသူမင်းချတာလေလို့တီးရတယ်ဘင်္ဂလားဒေ့ရှ်နိုင်ငံပါကလည်း VGB ရီလောလောဆယ်ဒီမှာဆုံးချင်းနေတယ်လို့တီးရတယ
်နိုင်ငံနဲ့နိမိတ်မြင်ကြားတဲ့အခုလက်ရှိအခြေအနေကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်တပ်တွေအင်အားတိုးချိုက်ထားပြီးစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်နေတယ်လို့ကြားသိရပြီးတော့နယ်စပ်ရာစခန်းတွေဖြစ်တဲ့ကုတုပလောင်နဲ့ဘာလူခါလီဒုက္ခသည်စခန်းတွေဘက်ကိုတချို့တိမ်းရှောင်လာတာရှိတယ်လို့မိသားစုတချို့လည်းအဲ့ဒီနိမိတ်မြင်ကြားထဲမှာပဲပိတ်မိနေတာတွေလည်းရှိတယ်လို့ဘာလူခါလီဒုက္ခသည်စခန်းတွေကိုကြီးဆလန်ကလည်းပြောပါရယ
်ဒုက္ခသည်တွေကသူတို့ကစွန့်ပြီးတော့ဟောကြတယ်တော့အခုနေရအရှင်တွေကဒီလိုရပြတော့ဆင်းမနေတော့ပဲဒီဘက်ကလည်းအဲဒီရတဲ့စာအဲအနိစ္စတဲ့တို့တော့နေကြပေါင်းရခွဲတို့ကကျွန်တော်တို့ဖွင့်လိုက်တယ်တော့မြန်မာဘက်ကလည်းအမှနေရအနည်းမှာအဲမနာစစ်တမ်းနဲ့နေကြပေါင်းရခွဲညာများစွာရောက်ရှိလာတယ်လို့ကျွန်တော်တို့ဖွင့်မိရတာတည်းကနောက်ပြီးတော့သူတို့ကနေစီရအဲမရှိတော့အဲ့ဒီညမှာပဲဆက်လက်ပြီးတော့သူတို့နေထိုင်ကြတယ်။သူတို့ကပထမလာပြီးတော့မလျောင်းရနေအပိုင်းဆက်ဆက်နဲ့អော်ပြီးတော့ပြောတယ်။ဒီမှာသူတို့ကဒုက္ခပြရှုကိုလော်လော်ကွမ်းနဲ့ကြည့်တယ်။ဆက်ဆော့ရဆိုပြီးတော့မြန်မာနိုင်ငံဘက်ကဝင်ရင်ဝင်ကြနောက်ပြီးဥပကိုဆက်ဆက်ကြအဲ့ဒီညမှာမနေကြနဲ့ဆိုပြီးတော့သူတို့ပြောတယ်။ယနေ့အချိန်အထိဒီညနဲ့ဒီမနေ့အချိန်အထိရောဥပမာလည်းလုံချင်းရဲ့စက်ဖွင့်ဝင်တဲ့တော်တော်များများဖြစ်ကြတယ်။ဒီဘက်ကလည်းလုံချင်းရဲ့ဖြစ်ရတာပြောကြတာကိုကျွန်တော်တို့မြင်ကြရပါတယ်။
တိမ်နဲ့ချီခိုလုံနေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကဒုက္ခသည်စခန်းတွေစီကိုအခုလိုထပ်ပြီးတော့တိမ်းရှောင်လာတဲ့ဒုက္ခသည်တွေရောက်လာလို့စခန်းတွေထဲအခက်အခဲဖြစ်ကြရပေမဲ့နေရရင်းကိုပြန်ဖို့ကတော့အခြေအနေမပေးသေးဘူးလို့လည်းအိုအီဇလန်ကပြောပါရယ်။အထူးသဖြင့်ကတော့ဒီရက်ပိုင်းတွေမှာ ARSA ကြမ်းဖက်အဖွဲ့နဲ့ပတ်သက်ဆွံ့နယ်မှုရှိတယ်ဆိုပြီးဆွဆွဲချက်တွေနဲ့ဖမ်းဆီးမှုတွေရှိနေတဲ့အတွက်နေရရင်းပြန်ဖို့ကလည်းလုံခြုံရေးကစိုးရိမ်စရာအနေအထားဖြစ်တယ်လို့သူကဆက်ပြောပါရယ
်။မနောဆိုင်ကျေတွေ့တော့ကုသလေမလာဦးအောင်ဇွန်ကဇညမက်ကိုဒီကြဲမဆက်ချာနေမနောခုနရခွဲမှာမိသားစုနဲ့စိတ်မှာကိုယ်ကိုဖက်စီလိုက်တယ်ရေငုံများနေငါခွေရစကားကိုလာဖက်ဆိုင်တဲ့သူတို့အဲ့လိုအမဲလောင်းတစ်ယောက်ကိုတော့ဖက်စီလက်ရှိပန်ချဖို့စီစဉ်လုပ်တာကဒါမျိုးမျိုးတော့ရှင်းလင်းဖတ်ကြအောင်လုပ်နေတာကိုပြတ်ပတ်လိုက်တာလို့လည်းကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ
့ဒီကတော့ကျွန်တော်တို့ပောက်တဲ့ကမနာနိုင်ရဲ့ပြစ်ကိုသူတို့ခေါ်ရတဲ့ဆက်မဲ့စီကျွန်တော်ရဲ့အပြည့်လေးရဲ့အလုံးစိတ်ယူတဲ့အကြံနဲ့မှရှိနေပါတယ်ခင်ဗျာ
မြန်မာအစိုးရဘက်ကတော့ပြန်လာမဲ့သူတွေအတွက်ကြိုဆိုလက်ခံနေရာချထားရေးဂျားစခန်းတွေဖွင့်လှစ်ထားပြီးအသင့်ဖြစ်နေပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ရောက်ဒုက္ခသည်တွေမှာတော့နိုင်ငံသားအခွင့်အရေးဒဏ်ထူပေးဖို့အပါအဝင်မိမိတို့ရဲ့နေရရင်းတွေမှာဘေးကင်းလုံခြုံစွာပြန်လည်အခြေချနေနိုင်ရေးစတဲ့အချက်ဆက်နှစ်ချက်ကိုမြန်မာအစိုးရစီကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအဖွဲ့အစည်းတွေကနေတစင်စာပေးပို့တောင်းဆိုထားတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါရယ်လက်တလောချင်းနေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပေးလိုက်တဲ့ဒုက္ခသည်စည်ရင်းတွေမှာလည်းစီစစ် နေရစေအနေထားဖြစ်လို့ဒုက္ခသည်တွေပြန်လည်လက်ခံစည်းစည်းရေးအစီအစဉ်ကနှောင့်နှေးနေစေဖြစ်ပြီးအခုလိုနေဆက်တင်းမာမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထပ်မံတိမ်းရှောင်လာသူတွေလည်းရှိနေစေဖြစ်ပါတယ်ရှင်။